ရင်၅သန်းကျော်ရှိတဲ့ရန်ကုန်မြို့ဟာတက္ကသိုလ်ရဲ့အကြီးဆုံးစိတ်ချားမြို့တော်ဖြစ်ပြီးအများဆုံးကုန်ထုတ်လုပ်တဲ့နေရာလည်းဖြစ်ပါလေ။ဒါပေမဲ့တောရလာရကျက်တဲလာတဲ့အတွက်မြို့တော်ရဲ့စီးပွားရေးနဲ့မြို့သူမြို့သားတို့ရဲ့လူနေမှုအဆင့်အတန်းဟာကျဆင်းတော့မယ့်အလားအလာများနေပါလေ။တိုင်းပြည်တိုးတက်ဖွံ့ဖြိုးမှုမှာရန်ကုန်ဟာအဓိကနေရာကပါဝင်နိုင်ပေမဲ့တောလာရခက်ခဲတာကြောင့်ပြဿနာဖြစ်နေတယ်လို့ Bristol, Oxford နဲ့ London တက္ကသိုလ်ပညာရှင်၃ဦးရေးသားပြစုတဲ့ Mobility Crisis တောလာရေးပြဿနာဆိုတဲ့စာရင်းပါဖော်ပြထားပါတယ်။ရန်ကုန်ရဲ့တိုးတက်ဖွံ့ဖြိုးမှုဟာတည်ယူပို့ဆောင်ရေးစနစ်အပေါ်မှာအများကြီးမူတည်နေပါတယ်။ဒါပေမဲ့ရင်ကျော်ကျတဲ့မှုဖြည့်ရှင်းဖို့လောလောဆယ်ကြိုးပမ်းနေတာတွေဟာရေးရှိခံမှာမဟုတ်ဘူးလို့ဆိုပါတယ်။ပြည်ချလွတ်လပ်တဲ့တာဝန်သိတဲ့ပို့ဆောင်ရေးအာဏာပိုင်အဖွဲ့အစည်းတည်ထောင်ပြီးကင်တွေးရမယ့်ကိစ္စဖြစ်ပါတယ်။ရန်ကုန်လူလူဟာကားစီးသူတွေဖြစ်လို့ရင်ကျော်ကျက်တဲလာရင်ဘောလာမှုလည်းကျက်တဲလာပါတယ်။တိုက်ပြည်ရဲ့နှစ်စဉ်လူဦးရေတိုးတက်မှုဟာနှစ်ရာခိုင်နှုန်းဖြစ်ပြီးမဲ့ရန်ကုန်တိုင်းမှာတော့၁၄ရာခိုင်နှုန်းတိုးပွားလာတယ်လို့ဆိုပါတယ်
။ရန်ကုန်မြို့တော်ဟာလူနေထူထပ်လာသလိုလူနေရပ်ကွက်တွေလည်းများပြားလာတဲ့အတွက်တနင်္လာနဲ့တနင်္လာဆက်သွယ်ဖို့တည်ယူပို့ဆောင်ရေးလိုအပ်လာပါတယ်။ဒီအချိန်မှာမော်တော်ကားတွေများလာပြီးကိုယ်ပိုင်ကားသုံးသူဦးရေလည်းတိုးပွားလာပါတယ်။ဦးသိန်းစိန်အစိုးရလက်ထက်ကကားသွင်းဝင်ပြုတဲ့အခါရန်ကုန်မှာကားစီးရေတစ်ဆခွဲလောက်များလာပါတယ်။လူစီးကား90ရာခိုင်နှုန်း၊ truck ကား900ရာခိုင်နှုန်းတိုးပွားလာပါတယ်။အရက်သားကိုမော်တော်ဆိုင်ကယ်သုံးဝင်ပိတ်ပင်ထားပေမဲ့မော်တော်ဆိုင်ကယ်အစီးရေဟာလည်းနှစ်ဆတိုးလာပါတယ်။ကားသုံးသူ၊ဆိုင်ကယ်သုံးသူများပြားလာခြင်းမှာဘတ်ကားအစီးသူတွေနည်းပါးသွားပါတယ်။ဘတ်ကားနဲ့တက္ကစီစည်းကမ်းမဲ့မောင်းနှင်တာကြောင့်လဲရင်ကျော်ပိတ်ဆို့မှုတွေဖြစ်ပွားနေရပါတယ
်။ရန်ကုန်မြို့နယ်ရပ်ကွက်မှာကားရပ်စရာနေရာမရှိတာနဲ့ကျောင်းအဖို့အကျိုးလုပ်တဲ့ကား2500လောက်ရှိနေတာဟာလဲရင်ကျော်ကိုကျက်သေးစီတယ်လို့ဆိုပါတယ်။မြို့နယ်မှာမော်တော်ဆိုင်ကယ်စီးခွင့်ပိတ်ပင်ထားလို့တော်ပါသေးတယ်။စိုက်ကားနဲ့ဆက်ဘင်းကိုလဲမြို့နယ်စီးပွားရေးရပ်ကွက်မှာပိတ်ပင်ထားပါတယ်။ကားတွေများလာလို့ရင်ကျော်ကျက်သေးလာတာဟာမဖြစ်ရှင်းနိုင်တဲ့ပြဿနာလို့ဖြစ်နေပါတယ်။ကုန်းကျော်တရာခုနှစ်ခုဆောက်ထားပြီးမှရင်ကျော်ကျက်တဲမှုရှိနေသေးဖြစ်ပါတယ်။ဒါကြောင့်မြို့ပတ်ရပ်သားစီးပီးကျက်တဲမှုကိုရှောင်ကြပါတယ်။တည်ယူပို့ဆောင်ရေးအာဏာပိုင်အဖွဲ့မရှိတဲ့အတွက်ရင်ကျော်ကျက်တဲမှုကိုရန်ကုန်စီးပင်ကရောရန်ကုန်တိုင်းကရောစူးစမ်းပြီးဖြေရှင်းနေပုံရပါတယ်။ဒါပေမဲ့အုပ်ချုပ်ရေးပြဿနာကိုအရင်ဆုံးဖြေရှင်းဖို့လိုပါတယ်။
ကားမစီးပဲခြေကျင်လျှောက်ဆက်ဘေးနာမမဟုတ်မော်တော်ဆိုင်ကယ်စီးလဲအလုပ်ဖြစ်ပေမဲ့ဒီကိစ္စကိုဆွေးနွေးတာမျိုးမရှိတော့ဖြစ်နေပါလေ2012စစ်တမ်းရရန်ကုန်မြို့တွင်းခရီးမှာ40ရာခိုင်နှုန်းဟာခြေကျင်ခရီးဖြစ်နေတာတွေ့ရပါတယ်ဒါကြောင့်ဆက်ဘင်းစီးပြီးကျက်တဲမှုဖြေရှင်းတာလဲမဆိုးဘူးလို့ဆိုပါတယ်မော်တော်ဆိုင်ကယ်စီးခွင့်ပြုရင်လဲရင်ကျော်ကျက်တဲမှုကိုကူညီဖြေရှင်းရရောက်တယ်လို့အကြံပေးထားပါတယ်မြို့နယ်စီးပွားရေးရပ်ကွက်မှာမော်တော်ကားသုံးသူနေပါသွားအောင်ဝင်လာတဲ့ကားကိုအခွန်ပေးဆောင်ခိုင်းတဲ့နှီးကိုလဲတုံးနိုင်ပါတယ်ဒီနှီးကိုစင်ကာပူနဲ့လန်ဒန်မှာအောင်မြင်စွာတုံးနေပါတယ်လန်ဒန်မြို့နယ်မှာရင်ကျော်ပိတ်ဆို့မှုနဲ့လေထုညဉ့်ဉန်းမှုနေပါအောင်2003ခုနှစ်ကစပြီးရင်ကျက်တဲကွန်ကောက်ခံလာခဲ့ပါတယ
်ရန်ကုန်ကကြားလေကြီးလေဖြစ်တဲ့စီးပွားရေးမြို့တော်ဖြစ်တာမူပြည်ချလွတ်လပ်တဲ့ဒေယူပို့ဆောင်ရေးအာဏာပိုင်အဖွဲ့ရှိဖို့လိုအပ်ပါတယ်ဒလူဌာနမျိုးကသာမြို့ပြင်ကအလုတ္တမမြို့တွင်နေစဉ်အလုတ်လုပ်နိုင်အောင်စီစဉ်ပေးနိုင်ပါလိမ့်မယ်။ရန်ကုန်စီပင်မစွမ်းဆောင်နိုင်တဲ့ကိစ္စဖြစ်ပါလေ။မဟာရန်ကုန်မှာရင်ကျော်ကျက်တဲမှုအနည်းနဲ့အများရှိနေပါလိမ့်မယ်။ပျောက်ကွယ်သွားအောင်လုပ်လို့မရပါဘူး။ဒါကြောင့်တွာလာမှုချောင်ကြည့်အောင်ဥတီပြီးဆောင်ရွက်ရင်ရင်ကျော်ကျက်တဲမှုကလည်းချောင်လေသွားနိုင်တယ်လို့ဆိုပါတယ်။ရန်ကုန်မြို့နယ်မှာဆက်ဘင်းစီးနိုင်အောင်လမ်းလျှောက်နိုင်အောင်ဖန်တီးပေးတာဟာလေတော်လာမှုကိုတက်တာချောင်ကြည့်စီပါပဲရန်ကုန်မြို့တော်မှာရင်းနှီးမြှုပ်နှံမှုအုပ်ချုပ်ရေးအားကောင်းမှုနဲ့နိုင်ငံရေးစွမ်းဆောင်နိုင်မှုတွေလိုအပ်နေပါတယ်ထိရောက်တဲ့တာဝန်ယူတဲ့မြို့တော်အုပ်ချုပ်ရေးအာဏာပိုင်အဖွဲ့အစည်းမျိုးရှိမှသာရန်ကုန်ဟာအရှိတောင်အရှမြို့တော်အနေနဲ့ထေထေဝါဝါရပ်တည်နိုင်မှာဖြစ်တယ်လို့ Bristol, Oxford နဲ့ London တက္ကသိုလ်ပညာရှင်၃ဦးရေးသားပြုစုတဲ့ရန်ကုန်မိုဘိုလစ်တီခရိုက်စစ်စာရမ်းမှာဖော်ပြထားပါတယ်ခင်ဗျာ